မြန်မာနိုင်ငံမှာဆရာနာတိမ့်ပြီးချိန်ကစလို့စစ်တပ်ကရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်နေတယ်လို့ဆိုပြီး British အခြေစိုက်မြန်မာ Accountability Project MAP လူခွင့်ရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်ဆင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနဦးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေတဲ့အကြောင်း MAP ကထုတ်ပြန်ပါတယ်မြန်မာစစ်တပ်ရဲ့ယာတုအမြင့်ဆုံးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေအနိုင်ဆုံးယာတုအထိတာဝန်ခံမှုရှိအောင်လို့ကဘာကစောင့်ကြည့်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ MAP Project ရဲ့ညွှန်ကြားရေးမှူး Chris Garnes ကပြောပါတယ်ရာဇဝတ်ပြစ်မှုတွေကိုကမ္ဘာ့ဘယ်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတဲ့ဥပဒေပေါ်အခြေခံပေါ်မှာမြန်မာစစ်ဗိုလ်ချုပ်တွေရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်မှုအတွက် MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှေ့နေရုံကိုမတ်လ29ရက်နေ့ကအမှုတင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းစစ်တပ်ရဲ့ရက်ဆက်တဲ့လုပ်ရက်တွေဟာကာယောဂါပြန့်နှံ့တယ်လို့ဖြစ်နေတယ်လို့ Chris Gannes ကဂျွန်လ10ရက်နေ့ကထုတ်ပြန်ချက်မှာပြောကြားထားပါတယ်စစ်တပ်ဟာအရေးယူခံရခြင်းမရှိဘဲတပ်ဖြတ်မှုတွေလုပ်နေတယ်လို့နေအိမ်ရှားပေါင်းများစွာကိုတမင်မီးချို့ဖျက်ဆီးနေတာကြောင့်ဒီလုပ်ရက်တွေအတွက်တာဝန်ခံမှုရှိမှဖြစ်မယ်လို့သူကပြောပါတယ်မြန်မာစစ်တပ်ကနေထွက်ပြေးလာသူတွေပုံမှန်လို့ရှိနေတာကြောင့်စစ်တပ်တဲ့ပတ်သက်တဲ့အထောက်အထားတွေတနေ့တခြားပို့ပြီးတော့ခိုင်မာလာတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးနောက်ပိုင်းမှာစစ်တပ်ရဲ့ကျူးလွန်မှုတွေကိုနိုင်ငံအာဏာပိုင်တစ်ခုကပထမဆုံးစုံစမ်းစစ်ဆေးတဲ့အမှုဖြစ်တယ်လို့လည်း MAP ရဲ့ကြေညာချက်မှာဖော်ပြပါတယ်တူရကီအစိုးရဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။2018ခုနှစ်တုန်းကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့အမှုအတွေ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာ2019ခုနှစ်တုန်းကတရားစွဲထားတဲ့အမှုကိုလည်းစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။အလားတူဗြိတိန်အခြေစိုက် BRO UK ရိုဟင်ဂျာအဖွဲ့ကလည်းရိုဟင်ဂျာတွေအပေါ်ယာစွဲမှုကျူးလွန်ခဲ့တယ်လို့ဆိုပြီးတော့စစ်တပ်ကိုတရားစွဲထားတဲ့အမှုကိုလည်းအာဂျင်တီးနားနိုင်ငံတရားရုံးမှာစစ်ဆေးကြားနာခွင့်ရှိတယ်လို့အယူခံတရားရုံးကဆုံးဖြတ်ချက်ချထားပါရှင်